စစ်တပ်ကပြစ်ခတ်လို့ပြန်လည်တော်မူသွားတဲ့ဆရာတော်ကြီးဗတ်တန်တာမုနိန်တာဘိဝင်သားရဲ့ဇာပနာအခမ်းအနားကိုဒီကနေ့ပဲခိုးမြို့မှာကျင်းပခဲ့တာမှာအနေနဲ့အရရက်ကဆရာတော်တန်ဃာတော်တွေကြွားရောက်လာပြီးတော့တရားဓမ္မတွေဟောကြားခဲ့တယ်လို့လူပေါင်းရာစီဆရာတော်ကြီးကိုနောက်ဆုံးလာရောက်ဂါရဝပြုခဲ့ကြပါတယ်ဝင်းနေမိတာယုံကျောင်းတိုက်ကနေဆရာတော်ကြီးရဲ့ရုပ်ကလပ်ကိုကရဝိတ်ဖောင်တော်နဲ့လောင်တိုက်တော်ကိုတည်ယူသွားချိန်မှာလဲတကာတကမတွေအပါအဝင်ဒေသခံတွေကလိုက်ပါပို့ဆောင်ခဲ့ကြတယ်လို့လမ်းဘေးတစ်ဖက်တစ်ချက်ကနေဖူးမြော်ဂါရဝပြုသူတွေအများပြားရှိခဲ့ပါတယ်ဆရာတော်ဗတ်တန်တာမုနိန်ဒရာဘီဝင်တာဟာတက်တော်88နှစ်တိတ်ခါတော့58ဘဝမှာပြန်လည်တော့မြူသွားခဲ့တာဖြစ်ပါတယ်ဆရာတော်ကြီးရဲ့အယုတ်ပြာကိုတောက်ကြနေကြရင်စစ်တောင်းမြစ်ထဲမှာမျောဖို့စီစဉ်ထားကြောင်းဇာပနာခန္ဓာစီစဉ်မှာဖော်ပြထားပါတယ်စစ်တပ်ရဲ့ဗျမ်းမာပြစ်ခတ်မှုကြောင့်ဝင်းနေမိတာယုံဆရာတော်ကြီးပြန်လည်တော့မြူသွားရတဲ့အပေါ်မှာမချေနှက်မှုကိုပြသတဲ့အနေနဲ့စကိုင်းတိုင်းအပါအဝင်ဒေသတချို့ကတန်ဃာတော်တွေဟာစစ်တပ်နဲ့စစ်ကောင်းဆောင်ဘုကြုံမှုကြီးမင်းအောင်လှိုင်ကိုဗုဒ္ဓဝိနည်းတော်နဲ့အညီကန်ဆောင်တဲ့ပိတ်မှောက်နေကြပါတယ်ရှင်